ောင်ရေဆရာဝန်တင်လိုက်အခု live ပေါ်မှာအစင်သေးရှိနေပါပြီခင်ဗျာအဲ့တော့ဥမ္မမောင်တို့လေဒီတစ်ပတ်ဆွေးနွေးမဲ့ကိစ္စစလို့ရပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာနေကောင်းပါလားခင်ဗျာ
ကောင်းပါတယ်ခင်ဗျာဟုတ်ကဲ့ကောင်းပါတယ်ခင်ဗျာနေထိုင်က
ောင်းဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကောင်းပါတယ်ခင်ဗျာရင်တော့နေမကောင်းချာလို့ပါဟု
တ်တယ်ခင်ဗျာဟုတ်ကဲ့ဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်မေးချင်တာဒီလိုပါကျွန်တော်တို့အခုဒီအချိန်တရာမြောက် ILC ပေါ့နော်ကမ္ဘာလုံးမှာရအဖွဲ့ချုပ်ရဲ့နေ့လေအစည်းအဝေးလုပ်တဲ့အခါမှာကျွန်တော်ဒီနေ့မှာတော့ကျွန်တော်တို့ဒီလွတ်လပ်တဲ့ဒီအပြင်းပြင်းဖွဲ့စည်းမှုဆိုတဲ့ဒီ ILO ပဋိညင်ပုံမှန် JD7 ကို89ကျွန်တော်ဆွေးနွေးကြရတယ်လေအဲ့ဒါနဲ့ပတ်သက်ပြီးတော့တချို့မီဒီယာမှာတင်တာအဲ့ဒါလေးရောနည်းနည်းလေးကျွန်တော်တို့ကိုဆွေးနွေးပေးလို့ရမလားလို့ပါခင်ဗျာ
ကျွန်တော်လည်းအဲ့ဒါပဲစိတ်ဝင်စားနေဗျဘာဖြစ်လဲဆိုတော့
ဟုတ်ကဲ့
ဒီဟာကကျွန်တော်ချီရောက်တဲ့သတင်းကြီးရတော့လွတ်လပ်သောစင်းပင်းများကိုလွတ်လပ်စွာဖွဲ့စည်းခွင့်ဆိုတာကိုအဓိကအချက်လို့ကျွန်တော်နားလည်တယ်လေ
ဟုတ်ကဲ့
အဲ့တော့ဆူလာတော့လူသမားဖွဲ့စည်းပြီးလေသမားဖွဲ့စည်းပြီးចောင်းသောသမဂ္ဂဖြစ်ပါညာပေါ့ဗျာကျွန်တော်ကဒီဟာအလွန်ကောင်းတယ်လို့ထင်တယ်ဘာဖြစ်လို့ထင်လဲဆိုတော့ဗမာပြည်မှာဒီမိုကရေစီခေတ်လို့ပြောတဲ့ခေတ်တုန်းကတောင်မှလူသမားပါတီတွေလေသမားပါတီတွေဆိုတာကပါတီဖွဲ့စည်းများရဲ့လက်အောက်ခံအနေနဲ့သာရှိခဲ့တယ်ပေါ့အဲ့တော့ကျွန်တော်တို့ကတော့ကြိုက်တာကတော့ဘာလဲဆိုတော့ဒီခေတ်မှာဒီမိုကရေစီနှီးကြပေါ့ဗျာလူဖွဲ့စည်းကိုဖွဲ့စည်းတဲ့အခါမှာဒီအလုံသမားတို့လေသမားတို့ဆိုတဲ့အရေးကြီးတဲ့ဒီလူရန်သားကြီးတွေဟာမိမိတို့ဖာလာမိမိတို့လွတ်လပ်စွာသင်ပြများကိုဖွဲ့စည်းဝင်ရှိနေတယ်လို့ကျွန်တော်ကယူဆပါတယ်ပြီးကျွန်တော်ယူဆတဲ့ဟာရောအဲ့ဒီသဘောဟုတ်ရဲ့လား
ဟုတ်ပါတယ်ခင်ဗျဒီမှာတော့တခုတော့နည်းနည်းရှိတာပေါ့ဘာလို့လဲဆိုတော့ ILO ဆိုတာကတော့ဒီအလုံသမားကိစ္စကိုဦးတည်ပြီးလုပ်တဲ့အခါမှာအလုံသမားလက်အားပေါ့နော်ဒီလုပ်ငန်းခွင်ထဲမှာရှိတယ်နော်ဝန်ထမ်းတွေအားလုံးပေါ့သူတို့အနေနဲ့ကတော့ဒါမိမိလိုအပ်ချက်အရာလွတ်လပ်စွာမိမိသဘောထားနဲ့ဖွဲ့စည်းမှုဆိုတဲ့ကိစ္စကိုသူတို့တင်ပြတာဖြစ်တယ်အဲ့ဒါကို interpretation ပေါ့ဘာသာပြန်တဲ့နေရာမှာကတော့ဥပမာဆိုရင်တော့ Spain နိုင်ငံမှာဆိုရင်တော့လူသမားတမက်ကအတွက်တည်တံပဲလို့သူတို့ပြောတယ်ဒါပေမဲ့ United States American လိုနိုင်ငံမျိုးမှာကျတော့ဒီ Human Rights က Universal ဖြစ်တယ်လို့ Freedom of Association လည်း Universal ဖြစ်တယ်ဆိုပြီးဘာသာပြန်တာတွေရှိတာပေါ့ဆိုတော့ interpretation ပေါ့ကျွန်တော်တို့နိုင်ငံရေးခေါင်းဆောင်တွေပါလီမန်နေရဲ့ဒီဘလိုဘာသာပြန်လဲဆိုတော့ကျွန်တော်မူတည်ပါမှာခင်ဗျာ
ဟုတ်ကဲ့ဆိုလိုတာတော့ဟိုဘာပဲပြောပြောအနည်းဆုံးတော့ဖွဲ့စည်းတဲ့အဖွဲ့အစည်းများဟာလွတ်လပ်တဲ့အသင်းပင်းများဖြစ်မယ်နော်ဒါတစ်ပေါ့နောက်တစ်ခုကအဲ့ဒီအသင်းပင်းများကိုဖွဲ့စည်းတဲ့အခါမှာလေအလုံသမားများသို့မဟုတ်လေလေသမားများဟာလွတ်လွတ်လပ်လပ်မိမိတို့စာနာသဘောနဲ့အလျောက်စာနာမဲတွေပြီးပြီးတော့ဖွဲ့စည်းနိုင်မယ်ဆိုတဲ့အချက်နှစ်ချက်ဖြစ်တယ်လို့ကျွန်တော်နားလည်တယ်ပေါ့လေအဲ့လိုဆိုရင်ကျွန်တော်ဒါအလုံကိုကောင်းတဲ့အနေသားဖြစ်မယ်လို့ကျွန်တော်ယူဆပါတယ်။ဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာလွတ်လပ်ရပြီတဲ့နောက်ပိုင်းဒီမိုစီကစ်မှာလဲ DUCB တို့ PDUC တို့စသည်ပေါ်ရဒီလိုအဖွဲ့အစည်းတွေပေါ်လာတဲ့ခါမှာလဲအများအပြားတော့နိုင်ငံရေးပါတီများရဲ့လက်အောက်ခံအဖွဲ့အစည်းများလို့ဖြစ်တဲ့အခါကျတော့မကြာခဏအလုံသမားတွေကြားမှာနိုင်ငံရေးအခြေခံဒီပေါ်မှာမူတည်ပြီးတော့ခိုင်ရန်ဖြစ်ပွားတာတို့အငင်းခုန်တွေဖြစ်ပွားတာတို့ရှိခဲ့တယ်ပေါ့ဗျာ။ဒါတပိုင်းပေါ့။နောက်တစ်ပိုင်းကတော့ဗာလဲဆိုလို့ရှိရင်ဒီလူသမားဖွဲ့စည်းများဖွဲ့စည်းတဲ့ခါမှာလွတ်လပ်လပ်ဖွဲ့စည်းဝင်မရှိဘဲနဲ့အစိုးရတို့ဟလာတို့လည်းအာဏာပိုင်ဖွဲ့စည်းများနေပြီးတော့ညွန်ကြားတဲ့အတိုင်းလိုက်ပြီးတော့ဖွဲ့စည်းရတဲ့ဟာတွေလည်းကျုံခဲ့ပါလေသူတွေမဆက်လက်ခဲ့ပေါ့ဗျာအဲ့ဒီခါကျတော့ကြီးကြီးတဲ့လက္ခဏာဖြစ်တဲ့လွတ်လပ်သောတင်းပင်းများဆိုတဲ့ဟာလည်းပျောက်သွားတယ်နောက်ကလွတ်လပ်စွာဖွဲ့စည်းခွင့်ရှိခြင်းဆိုတဲ့တပ်နာလည်းပျောက်သွားတယ်အဲ့ဒီနှစ်ခုစလုံးပျောက်သွားတဲ့ခါကျတော့အလူသမားဖွဲ့စည်းများတို့လက်သမားဖွဲ့စည်းများစသည်ဟာမိမိတို့ရဲ့ဆန္ဒသောတာလျောက်လွတ်လွတ်လပ်လပ်ဖွဲ့စည်းနိုင်တယ်မိမိရဲ့အကျိုးစီးပွားကိုဒါရှေ့ကျပြီးတော့ဖွဲ့စည်းနိုင်တယ်လှုပ်ရှားနိုင်တယ်ဆိုတဲ့ဟာတွေကပပျောက်သွားတယ်ပေါ့ဗျာအဲ့ဒီပပျောက်တဲ့ပုံမှာတီးပြီးတော့လူသမားတွေရဲ့အကျိုးစီးပွားတွေဟာပါတီဆုံးမှုလဲအာဏာပိုင်များရဲ့လူအချက်ညွန်ကြားချက်နိုင်လိုက်လို့ရတယ်အနည်းစားမျိုးကိုရောက်သွားတယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့အခုဒီမှာတော့ဆွေးနွေးတာကတော့ပေါ့နော်ဒီအလုသမားသတ်မှတ်ကပဲဖြစ်ဖြစ်အလေသမားသတ်မှတ်ကပဲလုတ်တဲ့နာမှာတော့ရေးအတွက်လည်းမထားထားပါဘူးဥမာစက်ရုံမှာလူ3000ရှိလို့50ရာခိုင်နှုန်းရှိရမယ်ဆိုကိစ္စတွေလည်းမရှိပဲနဲ့လူ3000ရှိပြီမဲ့လူ50ကဖွဲ့ကျင်တယ်ဆိုဖွဲ့ပိုင်ခွင့်ရှိရမယ်ဆိုအနေထားမျိုးကိုလည်းဒီ Freedom of Association ပေါ့နော်ဒီလွတ်လပ်စွာသင်ပင်ဖွဲ့စည်းမှုဆိုတာပြောထားပါတယ်ဒီ ILO မှာပြဋ္ဌာန်းထားတာကတော့အလုသမားဘယ်လောက်ပဲရှိရှိဒီလူသမားတွေတကယ်လွတ်လွတ်လပ်လပ်မိမိတို့အကျိုးအတွက်ဖွဲ့စည်းမယ်မိမိတို့ဖာသာမိမိတို့စိတ်ပါလက်ပါဖွဲ့စည်းမယ်ဆိုဖွဲ့ပိုင်ခွင့်ရှိရမယ်ဆိုတဲ့အနေထားကိုလည်းလေးပေးထားပါတယ်ခင်ဗျာ
အဲ့တော့ဟိုအခုအတိုင်းဆိုလို့ရှိရင်ကျွန်တော်တရင်နေတဲ့ကြားတဲ့အလူရတော့အဲလူကပုံကူများနေပြည်တော်ကိုသွားတဲ့အခါကျတော့အစိုးရနေပြည်တော်လွတ်လပ်သောတင်းပင်းများဖွဲ့စည်းခွင့်ကိုခွင့်ပြုမယ်ဆိုတဲ့ဟာကိုသူတို့မူကြမ်းနေပါလိမ့်ကြားတယ်ဆိုတဲ့တရင်နေတွေ့ရတယ်သို့တော့အဲလူကပုံကူများအစိုးရတော့ဒီမူကြမ်းနေရလဲခဏသာသူတို့ပြတာတကူယူဝင်လည်းမရှိဘူးဒါကြောင့်ဒီနေရာတွေက ကျမနဲ့လွတ်လပ်ဖို့သင်ပေးများဟုတ်နိုင်မယ်မရှိဘူးလို့သူတို့ကယူဆတယ်အဲ့ဒါကြောင့်သူတို့ကိုဒီလွတ်လပ်စွာသင်ပေးများဖွဲ့စည်းခွင့်ကိုအခုနာမည်နိုမလာတွေ့မှာပြီးဖွဲ့ရင်ဖွဲ့မဖွဲ့ရင်စုံစမ်းရေးကော်မရှင်တို့ဘာလို့ဖွဲ့စည်းမယ်ဆိုရဲဟာကျားတံပီးတဲ့သဘောမျိုးတောင်မှအခုနှစ်တရာအဲလိုပွဲမှာဆုံးဖြတ်တယ်လို့ဆိုကြားရတယ်အဲ့ဒီဟာရောဘယ်လိုများအကျိုးတရားမှုတွေရှိနိုင်မှာလဲခင်ဗျာ
ဟုတ်ကဲ့အဲ့ဒီမှာပေါ့နော်အထူးသဖြင့်ကျွန်တော်တို့တော်တော်လေးအားရှိတော့တာပါအလုံးရှင်နေရဲ့အုပ်စုရဲ့ကိုကောင်းဆောင်ပေါ့နော်သူပြောပါတယ်ကျွန်တော်တို့ဒီဟာကိုကြားနေရတာကြားပါပြီသို့တော်လည်းတကယ်လက်တွေ့မတွေ့ရတဲ့အောင်ဒီနှစ်မှာတော့ဒီအစိုးရအနေနဲ့သူတို့ရဲ့ဒီအခွင့်အရေးကိုဆုံးရှုံးသွားပြီလို့သူကတော့ပြောကျင်တယ်ဆိုပြီးပြောတယ်ပြီးတော့မှဒီဟာကိုမှမျက်မြင်တက်တည်ပေါ့လာမဲ့လို့မှမတွေ့ရဘူးဆိုလို့ရှိရင်တော့ဒါကဒီ Commission of Inquiry စုံစမ်းစစ်ဆင်း Commission ဖွဲ့ဖို့တင့်တယ်ဆိုတဲ့အနေအထားကိုတင်ပြပါတယ်အလုသမားအစုအဖွဲ့ကလည်းအလုံးသဘောတူပါတယ်ဆိုတော့ဒီအားလုံးမှာရှိတဲ့အလုရှင်အလုသမားအစိုးရဆိုတဲ့အတိုင်းမှာအလုရှင်နဲ့ဒီအလုသမားကနှစ်ဖွဲ့ရသဘောတူထားတဲ့အနေအထားရှိပါတယ်အဲဒီနေရာမှာလည်းတချို့အစိုးရတွေကတော့တော်တော်လေးဒါကိုပြောပါတယ်ပြုပြင်ပြောင်းလဲမှုဆိုတာကိုဟလာရှိတယ်လို့ပြောပေမဲ့ဒါလည်းတွေ့ဘာမှမတွေ့ရသေးတော့ဒါကိုကျွန်တော်လက်မခံလို့ဆွေးကိစ္စဆိုတော့ကျွန်တော် EU နဲ့ပတ်သက်လို့တော့ကျွန်တော်နည်းနည်းအခက်အခဲရှိတယ် EU ကိုစားတင်ပြတဲ့ Hungary ကတော့ဒီလုပ်ငန်းနဲ့ပတ်သက်လို့ရှိရင်ပေါ့နည်းနည်းအချိန်ပေးပါအောင်ပေါ့ဒီမှာကြော်ပြီးတော့ပဲပေးပါဆိုတဲ့အနေနဲ့မျိုးပြောတယ်အဲ့တော့ကျွန်တော်တို့ဒီဘက်ကတော့အားလုံးကတော့ပြန်ပြောထားတာကတော့ November မတိုင်ခင်မှာကျွန်တော်ဒီဥဆောင်မှု company ပေါ့နော် governing body meeting မတိုင်ခင်မှာဒီလိုသမားပင်ပွင့်စုဖွဲ့ဖွဲ့စည်းရေးနဲ့ပတ်သက်တဲ့စာရေးစာတမ်းကိုမျက်မြင်သက်တင်ပြဖို့လိုပါတယ်ဒါမှသာလေ commission of inquiry ဖွဲ့ခြင်းမဖွဲ့ခြင်းဆိုတော့စဉ်းစားပါမယ်ဆိုတဲ့ဥစ္စာကိုပြောတယ်ဒီပြင်ကိုလူသမားကြီးကပြောတော့ဥပဒေကိုတွေ့ုံနေမကဘူးလက်တွေ့ဥပဒေကိုဘယ်လိုကျင့်သုံးမလဲဆိုတဲ့ဟာကိုပါပြောဖို့လိုပါတယ်ဆိုတော့ပြောထားပါတယ်ခင်ဗျာ
အဲ့ဒီကလုံကောင်းတဲ့အနေထားပေါ့လေအစင်းနှစ်ဆင့်ကြီးရတဲ့သဘောပေါ့အဲ့ဒါမဲ့လို့အဲ့ဒီကော်မရှင်ဖွဲ့ခြင်းဆိုတဲ့ဟာဘယ်လိုများအကျိုးသက်ရောက်မှုရှိနိုင်မလဲအဲ့ဒါဘယ်လိုများနားလည်ပါလဲရှင်းပြ
ဟုတ်ကဲ့ဒီလိုပါခင်ဗျာကျွန်တော်တို့အတ္တမလောဘပင်နဲ့ပတ်သက်အခုဆိုလို့ရှိရင်ဗမာပြည်မှာဆက်ဆံရေးယုံဖွင့်ထားတယ်လေဒါကတက်ကင်2000နောက်ပိုင်းမှာဆက်ဆံရေးပေါ်လာတယ်ပေါ်လာဖို့ကအရင်ဆုံးကျွန်တော်တို့1998ခုနှစ်မှာအတ္တမလောဘပေးမှုကိုမရဆိုင်တဲ့အတွက်ကြောင့်စုံစမ်းစစ်ဆေးကော်မရှင်ဖွဲ့ရပါတယ်ဗမာပြည်တဲ့ကိုပေးမှုဝင်ပါဘူးသို့တော်နေဆက်ဒေသတွေမှာစုံစမ်းစစ်ဆေးလုပ်တယ်ဒီအပြင်ဂျနီဗာမှာနှစ်ဦးနှစ်ဖက်ပေါ့နော်ကျွန်တော်တို့ကအမှုတင်တဲ့လူပြီးတော့မရှိဘူးလို့ပြောတဲ့ဒီအစိုးရကိုခေါ်ပြီးတော့မေးတဲ့အချိန်မှာကျွန်တော်တို့ဒီစုံစမ်းစစ်ဆေးကော်မရှင်ကနေပြီးတော့ဒါကပပျောက်တို့အတွက်ကတော့ဒီယုံလို့ပါတယ်လို့ပြောလာတဲ့နောက်မှာဒီယုံကိုထားပြီးတော့ကျွန်တော်တို့လုပ်တဲ့ကိစ္စဖြစ်တယ်အဲ့တော့အခုရှိတဲ့ယုံကတော့အတ္တမလောဘပေးမှုပါပြမှုနဲ့ပဲတိုက်ရိုက်သက်ဆိုင်ပါတယ်အဲ့တော့ကျွန်တော်တင်ပြဖွဲ့စည်းမှုနဲ့ပတ်သက်တဲ့ကိစ္စကိုတိတိကျကျအကယ်၍ဖြေရှင်းမှုမရှိလာဘူးဥပဒေကိုတင်မလာဘူးဆိုရင်တော့ကော်မရှင်ကိုဖွဲ့ပါလိမ့်မယ်ကော်မရှင်ကတော့ကျွန်တော်တို့ဒီ PP ဆိုင်မှာရှိတဲ့အနားယူထားတရားသူကြီးတွေ Chief Magistrate တွေပါပါပါလိမ့်မယ်သူတို့ကနေမှတဆင်တကယ်ကိုပဲစစ်ဆေးပြီးတဲ့နောက်မှာတကယ်ပြုပြင်ပြောင်းလဲမှုမရှိသေးဘူးဆိုလို့ရှိရင်တော့ကျွန်တော်တို့လိုအပ်လို့ရှိရင်တကယ်နောက်ထပ်အားရလို့ရဲ့ယုံတယုံတုံးမှုနောက်ထပ်လွတ်လပ်တဲ့တင်းတင်းဖွဲ့စည်းမှုနဲ့ပတ်သက်တဲ့ပြည်ထောင်ခံပုဂ္ဂိုလ်တူဦးပြည်ကိုလာထားပြီးတဲ့နောက်မှာဗမာပြည်မှာတင်းတင်းဖွဲ့စည်းမှုရှိမရှိမှုခင်းတွေကိုအခုလိုပဲလုပ်မဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်ခင်ဗျာ
ကောင်းပါလေတော်တော်လေးဟိုရှင်းပါတယ်အဲ့တော့အခုကကတော့ဗမာပြည်မှာကအဲ့ဒီအရာဒီနဲ့ပတ်သက်ပြီးတော့နှောင့်နှေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်နည်းနည်းစဉ်းစားကြည့်ချင်တာတွေကတလူရှိပါတယ်ဗမာပြည်မှာတော့ဒီလိုလွတ်လပ်စွာတင်ပင်းနေဖွဲ့စည်းတဲ့အခါကမရှိတာနှစ်ပေါင်းကို40 50ရှိလာခဲ့ပြီ哦ဆိုတဲ့အခါကျတော့ဒီကိစ္စနဲ့ပတ်သက်ပြီးသူတို့လုပ်ချင်တဲ့ဌာနမရှိဘူးဆိုတာဒါတော့တပိုင်းပေါ့လေသို့တော့အဲ့ဒီလိုလုပ်ချင်တဲ့ဌာနမရှိခြင်းဟိုသူတို့ဘလောက်ထိရှောင်လွဲလို့ရမလဲသုံးလို့လीရှင်လဲရှောင်လွဲတဲ့တိချပုံတရားတွေများရှိလာနိုင်မလားလို့ဘယ်လိုများစဉ်းစားမိလဲဆိုပါတော့ဗျာဥမာသူတို့ကဖွဲ့တဲ့ပုံတရားကမတ်တလာခင်တောင်းလောက်ခဲ့သလိုပေါ့လူသမားဖွဲ့ကြီးစီယုံကြီးပေါ့လေသမားစီယုံကြီးဆိုတဲ့အမျိုးအဲ့လိုအလားလာတွေရောရှိနိုင်ပြီလားဘယ်လိုများနားလည်ထားပါလဲ
ဟုတ်ကဲ့ဥပမာဆိုရင်ပေါ့ဗျာလွန်ခဲ့သော3နှစ်လောက်ကနေပြီးတော့လူသမားကိုယ်စားလှယ်ဆိုပြီးတော့အစိုးရနေခေါ်လာပါတယ်ခေါ်လာတဲ့ပုံကိုယ်တွေကလည်းအမှန်တကယ်ပဲဒီကျွန်တော်တို့အထည်ချုပ်လုံကပုံကိုယ်ဖြစ်တယ်ဒါပေမဲ့ခေါ်လာမုံခေါ်လာနည်းရမဟုတ်ပါဘူးမဟုတ်တယ်ဆိုတော့ပါလဲဆိုတော့ဒီညွန်ကျုပ်ကခေါ်ပြီးအိမ်မင်းလိုက်သွားဆိုတဲ့ဟာမျိုးကိုလုံအာရလို့လက်မခံပါဘူးကန့်ကွက်ခဲ့ပါတယ်ခဲတော့အခုဘလို့ပဲနိုင်ငံလုံးဆိုင်ရာလူသမားအစည်းအရုံးတို့နိုင်ငံလုံးဆိုင်ရာလူသမားအစည်းအရုံးတို့ဖွဲ့တည်တိုင်အောင်ဒီလွတ်လပ်စွာကြွေးချက်တင်မြှောက်ခြင်းမဟုတ်ဘူးမိမိသဘောရမိမိရဲ့လိုအပ်ချက်တို့ကာကွယ်ဖွဲ့တာမဟုတ်ဘူးဆိုရင်တော့အားလုံးကလက်ခံမှာမဟုတ်ပါဘူးဒီလိုလဲတပါတီစနစ်တွေအာဏာရှင်စနစ်တွေကျေတုံးထားတာကိုလည်းအားလုံးကမကအားလုံးမှာပါတဲ့လူမသက်မကတွေကကျွန်တော်ထင်တယ်လေတောက်လျှောက်တွေးနေရတဲ့အတွက်ကြောင့် ဘူးနာပြောတဲ့ဟာကပါလဲဆိုတော့ဥပဒေကိုပြုံးနေမကဘူးဥပဒေကိုဘယ်လိုကျင့်သုံးလဲဆိုတာကိုလည်းကြည့်မယ်ဆိုတာကိုအလုံးမကမဲ့ကထည့်ပြီးတော့ပြောထားခြင်းဖြစ်ပါတယ်ခင်ဗျာ
။ဟုတ်ဟုတ်ကဲ့ဟုတ်ကဲ့။ကောင်းပါလိ။ကောင်းပါလိ။အဲ့တော့ဟိုကျွန်တော်ကဘာလို့ဆိုတော့လွန်ခဲ့တဲ့2010ထဲမှာရန်ကုန်မှာရှိတဲ့စစ်မှုဆောင်တွေမှာလူမသိတွေအများကြီးပေါ်တဲ့ခါကြတဲ့ခါကြတော့လွတ်လပ်သောတင်းမင်းဖွဲ့တိမှုတွေမရှိတဲ့ခါကြတော့အလူမတွေကလည်းသူ့မှာအကာအဝယ်ပေးတဲ့အဖွဲ့အစည်းမရှိတော့ဘူး။တပိတ်မောက်တာမောက်တာပဲရှိတယ်။အဲ့တော့အစိုးရကိုနိုင်ကလည်းဘာမှအကာအဝယ်မပေးဘူးပေါ့။ဘယ်လိုဟာမျိုးလဲဆိုလို့ရှိရင်ဟိုမှာအစိုးရနေပြီးတော့လူမသိရှိတယ်ဆိုရင်အဲ့ဒါအဲ့ဆိုင်ုံလေးကိုတက်ဆိုင်ကတော်ဝင်ရှိတဲ့လူတွေပေါ်လာကြတယ်ဆိုပေမဲ့လို့အလုတမားဝင်းကြီးတို့ဘာလို့ဆိုရဲပုံကူတွေကမရောက်လာဘဲနဲ့ဘလူတွေကရောက်လာလဲဆိုတော့ရဲကျုပ်တို့ဘာလို့ကရောက်လာတယ်ရောက်လာတဲ့နေရာမှာလဲတနက်ကင်ရဲတပ်ဖွဲ့ဝင်းကြီးအများကြီးပါလာတယ်နောက်တစ်ခါဥမာဆိုတော့မိသားပိုက်တီပါတယ်နဲ့လာကြတယ်ဆိုတဲ့ခါကျတော့အလုတမားတွေရဲ့ပြဿနာကိုဖြေရှင်းပြဖို့ဆိုတဲ့သဘောတွေအလုတမားတွေကိုချင်းရောက်ဖို့ဆိုတဲ့အနေအထားမျိုးတွေအများကြီးဖြစ်ခဲ့တာ哦အဲ့ဒီခါကျတော့ဥမာမောပြောတဲ့အတိုင်းပဲဒီလူသွားဥရီတွေပြတ်ထမ်းပြီးတဲ့နောက်တည်းဒီဥရီတွေကိုဘယ်လိုအကောင့်ထဲပေါ်လဲဆိုတာအဲ့ဒီလိုကိစ္စတွေပါသွားပြီးတော့အကျုံးဝင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုဖြစ်မှလည်းအဲဒီလူသမားတွေရဲ့အခွင့်အရေးတွေပါလေကပြေဝါရမှာပဲသို့မဟုတ်ရှင်တော့ဥရီကဥရီပေါ်ပဲရှိပြီးတော့အကောင့်ထဲပေါ်တဲ့နေရာမှာကြာတာနောက်ပိုင်းကသူတို့တရားအကောင့်ထဲပေါ်မယ်ဆိုရင်တော့ဘာမှထိရောက်တဲ့အနေအထားရှိမှာမဟုတ်ဘူးလို့ပဲကျွန်တော်ထင်ပါတယ်ကျွန်တော်နည်းနည်းလေးဆန့်ပြီးတော့ဆွေးနွေးကြည့်နေတာကမ္ဘာလူ့သမားဖွဲ့ချုပ်ဆိုတော့လူ့သမားကိစ္စပဲအဓိကထားမှာပေါ့ဒါမဲ့လို့ကျွန်တော်စောစောကပြောခဲ့သလိုပဲလွတ်လပ်သောသင်္ဘေများကိုလွတ်လပ်စွာဖွဲ့စည်းခွင့်ဆိုတဲ့ဒီ philosophy ကကျွန်တော်တိုင်းပြည်မှာဖွဲ့စည်းဆိုတာဖွဲ့ခွင့်ကိုမရှိသလိုဖြစ်နေတဲ့အခါကျတော့ဒီလူ့သမားလယ်သမားဆိုတဲ့ကိစ္စမျိုးတွေတင်မကတော့ဘဲနဲ့ကျောင်းသားသမဂ္ဂလူဟာမျိုးအကျုံးဝင်နိုင်မလားပြန်တဲ့ဥပမာဆိုတော့ဒီလုပ်ငန်းဝင်တွေမှာပေါ့ဗျာတီချားလေးတွေများဖွဲ့တဲ့အနေအထားမျိုးတွေဖြစ်လာနိုင်မလားအဲဒါကိုကျွန်တော်တို့ကတော့ဟိုတောင်းဆိုမှာရမှာပေါ့ကျွန်တော်အနေနဲ့ကတော့ဒါလူသမားတွေလည်းကျွန်တော်ထင်တယ်ဥပဒေပြုခြင်းကတစ်ခုအားရလို့ကတစ်ခုသို့တော်ကိုကိုယ်တိုင်လည်းကိုဖသာကိုကိုယ့်ရဲ့လိုအပ်ချက်ရပေါ့နော်စာဝန်ကြီးပြဿနာကိုစုပေါင်းပြီးတင်ပြဖို့ဆွေးနွေးဖို့ဆိုအခုလုပ်တဲ့ကျွန်တော်ဘကိုးမှာဖြစ်တဲ့ဖြစ်ပြလို့ကျွန်တော်ဒီဆိုင်တာမှာဖြစ်တဲ့ဖြစ်ပြအဲ့ဒါတွေအားလုံးကကျွန်တော်ထင်တယ်အင်ပလန်ကောင်းတယ်အခုအားရလို့မှာအခုရောက်ရှိလာတဲ့အနေအထားကအဲ့ဒါတွေအားလုံးရဲ့ပံ့ပိုးမှုကြောင့်လို့ထင်ပါတယ်ကျွန်တော်ကျောင်းသားတက်မဲ့ကလည်းဒီလိုပဲကျွန်တော်ဖြည်းဖြည်းတော့တွန်းယူသွားအောင်ပါပါခင်ဗျာ။ကဲဦးမောင်ကြီးတကားပြောလို့တော့ကောင်းပါရဲ့အချိန်ကတော့နည်းသွားပြီတင်မယ်။ကျွန်တော်ကတော့ဦးမောင်နဲ့ဆွေးနွေးရတာလည်းကျွန်တော်အများကြီးမြင်နေအသိရပါလေ။အဲ့တော့ကျွန်တော်ပြောချင်တာကတော့ဘာပဲပြောပြောအခုဦးမောင်မောင်ပြောတဲ့အတိုင်းပဲတရားဆန့်ပြီးတော့ယူဆမယ်ဆိုရတယ်။တမန်အမေရိကလိုနေရာမျိုးကြတဲ့ခါကျတော့ဒီလွတ်လပ်သောသင်္ဘေများဆိုတဲ့နေရာမှာအဖွဲ့အစည်းပေါင်းစုံပေါ့နော်။ဟု
တ်ဟုတ်ကဲ့
လူသမားတွေလေသမားတွေမဟုတ်တော့ပဲနဲ့ဖွဲ့လူရတယ်ဆိုတာကြားတဲ့ခါကျတော့ကျွန်တော်ကတော့ဝင်းသားတယ်ဘာဖြစ်လို့ဆိုတော့ကျွန်တော်တဘောကတော့ဒီလွတ်လပ်စွာသင်္ဘေများကိုလွတ်လပ်စွာဖွဲ့စည်းခွင့်ဆိုတဲ့ဒီတသနာပဲကျွန်တော်ကတော့ခင်ဗျားအားရပါတယ်အဲ့ဒါကြောင့်အဲ့ဒီလုပ်ငန်းကြီးဆက်ပြီးတော့အောင်မြင်အောင်ကောင်းတဲ့ပေါင်းဒီမှာပြီမှာတော့နောက်ပိုင်းစုံတိုင်းကော်မရှင်တို့ဘာလို့ဖွဲ့တယ်အစ်င်ဒီရောက်မှာပါပဲဘာဖြစ်လို့ဆိုတော့ဒီဟာလာမယ့်လူမှကြလဲသူတို့သင်ဖြစ်ဖို့လမ်းတော့သိရှိမယ်လို့သိမတင်ပါဘူးအဲ့တော့ဒီလိုဒီစားပြီးပေါ်လာတဲ့ခါကျရင်တော့အစစ်စစ်နဲ့ပမာပြီမှာလွတ်လပ်တဲ့သင်္ဘေများပေါ်ပေါ်ရေးအတွက်ကိုလမ်းခင်းပြနိုင်ပြီမယ်လို့ကျွန်တော်ယူဆရင်ကျွန်တော်ပြောချင်တဲ့ဟာတော့ညီကုန်းကျုပ်ပါလေဦးမောင်မောင
်ဟုတ်ကဲ့
သုံးတတ်ချက်ကလေးပြောပြီးတော့ကျွန်တော်ညီကုန်းကျုပ်ကြားအောင်ဆိုဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကတော့တောင်းလျှောက်ပဲအတ္တမလိုအပ်ပေးကိစ္စကိုလည်းကျွန်တော်တို့ရန်တရားပေါ်အောင်စူးစမ်းသလိုအခုဒီကျွန်တော်လွတ်လပ်စွာသင်္ဘေဖွဲ့စည်းမှုနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒီဖြစ်ပေါ်လာဖို့အတွက်ကို ILO ကနေတစ်ဆင့်ကျွန်တော်ရန်တရားဖြစ်အောင်ကျွန်တော်ဆက်ပြီးစူးစမ်းပါမယ်ကျွန်တော်တို့ကြိုးစားသလိုပဲအထက်ရပုဂ္ဂိုလ်တွေအားလုံးကိုလည်းကျွန်တော်ပြောချင်တာကတော့ကိုယ်လုပ်တဲ့လုပ်ကအများကြီးချုပ်တဲ့အမှုရှိရမယ်။မနစ်ကဖလိုင်းတာယာမှာဒီတောင်တကုံမြောက်တကုံမှာဖြစ်တဲ့အမှုပေါင်းအားလုံးကျွန်တော်တို့မှတန်းလုပ်ထားတော့အားလုံးပေါင်း33ပွဲရှိပါတယ်။တောင်းဆိုမှုတွေပေါ့။အဲ့ဒီမှာတီလေတာရှိတယ်မတီလေတာရှိတယ်။ဒါပေမဲ့အဲ့ဒါတွေအားလုံးကအားရလုံးမှာလာပြီးရိုက်ခတ်ပါတယ်။ဒါကြောင့်မို့လို့ကိုယ်လုပ်တဲ့အလုပ်ကအားရလုံးမှာကဲရောက်မှုရှိပြီးကိုယ့်ဘဝပြန်ပြီးအကျိုးရှိပါမယ်လို့ကျွန်တော်အားလုံးကိုပြန်တင်ပြနေပါတယ်ခင်ဗျာ။